ယူကရိန်းနိုင်ငံမှာမကြာသေးခင်ကမှအချင်းကနေပြန်လည်လွတ်မြောက်လာတဲ့ဝန်ကြီးချုပ်ဟောင်းယူလီယာတမိုရှန်ကောကကီယက်မြို့တော်မှာဆန္ဒပြသူတွေကိုစကားပြောပြီးဆန္ဒပြပွဲတွေကိုဆက်လုပ်သွားကြဖို့တိုက်တွန်းခဲ့တယ်လို့သူကလည်းသူရဲကောင်းတဲ့ဖွဲ့ကြိုးဆိုခဲ့ကြပါတယ်။တရင်ပါတော်ကြာအကြံဖက်မှုတွေအဆုံးသက်သွားစေဖို့သဘောတူညီချက်ရဲ့တစ်စီတစ်ပိုင်းဖြစ်အာနာလွဲသုံးစားလုပ်မှုနဲ့အချင်းကျခံနေရတဲ့မစ္စတမိုရှန်ကောကိုထောင်စင်းရုံတစ်ခုကနေစနေနေ့ကလှုပ်ပေးခဲ့တာပါ။သူ့ကိုအချင်းချခဲ့တဲ့ဆွဲချက်တွေဟာသမ္မတဗစ်တာယနူကိုဗစ်ကနိုင်ငံရေးအရာလက်စားချေတာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းကိုထောက်ခံသူတွေကပြောပါတယ်။ဆိုးရွားတဲ့ခါနာဝေဒနာကြောင့်မစ္စတမိုရှန်ကောကဘိန်းတက်လှဲပေါ်ကနေစကားပြောခဲ့တာပါ။ဆန္ဒပြသူတွေဟာသူရဲကောင်းတွေဖြစ်တယ်၊ယူကရိန်းနိုင်ငံရဲ့အကောင်းဆုံးလူထုဖြစ်တယ်လို့မစ္စတမိုရှန်ကောကပြောပါတယ်။ဆန္ဒပြဝဲတွေကိုလက်မလျှော့ကြဘဲတိုက်တွန်းပြီးတဲ့နောက်မျက်ရည်တွေကျခဲ့ပါတယ်။သမ္မတဗစ်တာယနူကိုဗစ်ကိုရာထူးကဖယ်ရှားပြီးသမ္မတယူကော့ပွဲတွေကိုမေလ25ရက်နေ့မှာကျင်းပဖို့ယူကရိန်းလွှတ်တော်ကစနေနေ့အစောပိုင်းမှာမဲခွဲဆုံးဖြတ်ခဲ့ပါတယ်။မစ္စတမိုရှန်ကောရဲ့ကာလရှိကြမဟာမိတ်တူဦးဖြစ်သူအိုလက်ဆန်ဒါထရာချိုင်နော့ဖ်ကိုလွှတ်တော်ဥက္ကဋ္ဌအသစ်ဖြစ်တင်မြှောက်ခဲ့ကြပါတယ်။အစိုးရကိုထောက်ခံသူဥက္ကဋ္ဌဟောင်းဗိုလိုဒိုင်မာရိုက်ဘက်ကယာရုကနှုတ်ထွက်သွားပါတယ်။ကီယက်မြို့တော်ကနေနိုင်ငံအရှေ့ဘက်ကခါကီးဖ်မြို့စီထွက်ပြေးသွားတဲ့သမ္မတယနူကိုဗစ်ကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်တွေဟာတရားမဝင်ဘူးလို့ပြောခဲ့ပါတယ်။အတိုက်ခံဆန္ဒပြသူတွေကိုနာဇီတွေနဲ့နှိုင်းယှဉ်ပြောဆိုခဲ့တဲ့အပြင်သူယာရုကနှုတ်ထွက်မှာမဟုတ်တယ်လို့တိုင်းပြည်ကနေထွက်သွားမှာလည်းမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့လေမစ္စတာယနူကိုဗစ်မှာအာဏာမရှိတဲ့လောက်ဖြစ်သွားပါပြီ။အစိုးရအဖွဲ့အစ်ကိုထောက်ခံမယ်လို့သူ့အစိုးရအဖွဲ့ကကတိပေးထားတယ်လို့ရဲတပ်ဖွဲ့ကလည်းအတိုက်ခံကိုထောက်ခံမယ်အကြောင်းနဲ့စစ်တပ်ကဝင်ပါမှာမဟုတ်ဘူးဆိုတာတွေကိုပြောထားကြပါဗျ။